ကုမ္ပဏီရဲ့နာမည်ကိုလည်းအရေးချက်ဖို့ကစောဖောက်ပေးတဲ့သူတွေနေတဲ့ခြေရွာရဲ့နာမည်ပေးထားတာဖြစ်ပါတယ်ကုမ္ပဏီဒုတိယညွှန်ကြားရေးမှူးလေသန်ထရုတ်ကရွာသားတွေထံကနေအချင်းဖောက်ထားတဲ့ကစောတွေဝယ်ယူနေတဲ့အကြောင်းအခုလိုရှင်းပြပါတယ
် we have a tall roof of villagers so it took about 10 villagers
အပတ်စဉ်ကြာသာပြေးနေတိုင်းမှာရွာသားတွေစီကနေပြီးတော့ဂါလန်1300ကျော်လက်ခံရရှိပါရဲ့ရှင်။ကျမတို့စီမှာရွာသား10ယောက်စီပါတဲ့အဖွဲ့၄ဖွဲ့ရှိပါတယ်။သူတို့ထုတ်သမျှကစော်တွေကိုကျမတို့စီမှာလာသွင်းကြပါရဲ့
။ကုမ္ပဏီအနေနဲ့သူတို့ရဲ့ဆန်ရက်တွေကိုရွာသားတွေကတစ်ဆင့်စကားနဲ့ပဲဖြန့်ချီတာဖြစ်ပြီးကြောင်ကြံရတဲ့တကူတကလှုပ်ဆောင်တာမရှိပါဘူး။အဲ့ဒီလိုလှုပ်ဆောင်ခြင်းရဲ့အဓိကအကျိုးကျေးဇူးကတော့ထုတ်လုပ်သူနဲ့ဝယ်ယူသုံးစွဲသူတွေအကြားမှာခိုင်မာကောင်းမွန်တဲ့ဆက်ဆံရေးတည်ဆောက်ထားနိုင်တာပဲဖြစ်ပါတယ်။
I share the information to all people in my company and my customers.
ရလာတဲ့တင်ပြချက်လက်တွေကိုကျမတို့ကုမ္ပဏီအနေနဲ့ဒီကျမတို့ဖြန့်ချီတဲ့လမ်းကြောင်းတွေကိုမျှဝေပေးပါတယ်။ဒါကအကြံကောင်းဉာဏ်ကောင်းတွေရနိုင်မှုအတွက်ကျမထွန်းထားတဲ့နည်းလမ်းတစ်ခုပဲဆိုပါတော့။အဲ့ဒါကတော့အလုပ်သမားတွေအတွက်ရောမန်နေဂျာအတွက်ပါအလုပ်ဖြစ်တယ်လေ။ကျမတို့အစည်းအဝေးထိုင်ပြီးတော့အကြံတဲ့အညာချက်တွေကောက်ယူတယ်။အဲ့ဒီအနေနဲ့ရလာတဲ့အကြံဉာဏ်ချက်တွေကိုတော့ email Facebook တို့ကတစ်ဆင့်ပြန်မျှဝေပြီးတော့အချင်းချင်းတိုင်းပင်နေပြီးတော့မှလာစဉ်ပုံမှန်အစည်းအဝေးထိုင်ပါတယ်
။ကုမ္ပဏီရဲ့တီထွင်ကြံစည်မှုပိုင်းဆိုင်ရာဆယ်နေရာအပါအဝင်လူသားအရင်းအမြစ်ကုမ္ပဏီရဲ့ထောက်ပံ့ပေးမှုနဲ့ပြောင်းလဲနေတဲ့ဈေးကွက်နဲ့အညီလက်ရောညီထွေဖြစ်အောင်ဘလောက်အထိပြောင်းလဲလှုပ်ဆောင်နိုင်တယ်လဲဆိုတဲ့အချက်တွေကိုလေ့လာဆန်းစစ်ပေးတဲ့ i2metrics ဆိုတဲ့စစ်တမ်းကောက်ယူတဲ့စနစ်ထဲမှာလဲဒီဆန်ရက်ချက်တဲ့ကုမ္ပဏီကပါဝင်ပါတယ်စစ်တမ်းကောက်ယူခြင်းရဲ့အဓိကရွေချက်ကတော့စီးပွားရေးလုပ်ငန်းရှင်တွေအနေနဲ့ပြန်ဆန်းမှုအားပိုကောင်းလာအောင်ကောက်မှုနဲ့တီထွင်ကြံစည်မှုကိုဘလောက်အထိလှုပ်ဆောင်နိုင်တယ်လဲဆိုတာကိုဆန်းစစ်ပေးတာဖြစ်ပါတယ်တီထွင်ကြံစည်မှုဘလို့အကျိုးသက်ရောက်မှုတွေဖြစ်စေတယ်လဲဆိုတဲ့အချက်ကိုအဲ့ဒီစစ်တမ်းကအတွင်းကြကြသုံးသပ်ပေးထားတာဖြစ်ပြီးဒါဟာဗီယက်နမ်စီးပွားရေးလုပ်ငန်းရှင်တွေအတွက်အရန်အရေးကြီးတယ်လို့ကုမ္ပဏီကိုပူးတွဲတည်ထောင်သူတူဖြစ်တဲ့ Front Trade Dong ကပြောပါတယ
် If you ask Vietnamese people especially business people and entrepreneur is innovation
တီထွင်ကြံစည်မှုဟာအရေးပါသလားလို့ဗီယက်နမ်နိုင်ငံသားတွေကိုမေးကြည့်ပါအထူးသဖြင့်စွန်ဦးတီထွင်စီးပွားရေးလုပ်ငန်းရှင်တွေကိုမေးကြည့်ပါတီထွင်ကြံစည်မှုဟာအရေးကြီးဆုံးအချက်ပါလို့သူတို့ချက်ချင်းဖြေကြလိမ့်မယ်။ဒါပေမဲ့တီထွင်ကြံစည်မှုကိုဘလို့လောက်ကြတယ်လဲလို့မေးလိုက်ရင်တော့ဘယ်သူမှမဖြေနိုင်ကြပါဘူး
။အဲ့ဒီလိုဖြေရခြင်းရဲ့အဓိကအကြောင်းရင်းကတော့စဉ်စားတွေးခေါ်တော့အောင်တင်ကြားပေးခြင်းမဟုတ်ဘဲအလွတ်ကျပ်ဖြေဆိုနည်းအပေါ်အခြေခံတဲ့ပညာရေးစနစ်ကြောင့်ဖြစ်ပါလေ
။ Most people perceive innovation is something like overnight result.
တီထွင်ကြံစည်မှုဟာညာရင်းချင်းဖြစ်နိုင်တဲ့ကိစ္စလို့လူအများစုကထင်နေကြတယ်။တညသိပ်ပြီးတာနဲ့နောက်နေ့မှာအင်မတန်လှပတဲ့ပစ္စည်းလေးတစ်ခုထွက်လာမယ်လို့ယူဆနေကြတယ်။တီထွင်ကြံစည်မှုဆိုတာဟာညီငွေဖို့ကောင်းပြီးအင်မတန်စိတ်ရှည်ရတယ်၊စီကံရှိရတယ်၊စနစ်ကျရတယ်ဆိုတာကိုသူတို့နားလည်အောင်ကျွန်တော်တို့ကရှင်းပြနေတာပါ။အဲ့ဒါတွေမရှိလို့ကတော့ခမည်းရဲ့အိမ်မက်တွေကိုအကောင့်ထဲဖော်နိုင်မှာမဟုတ်ပါဘူး
။အမေရိကန်နိုင်ငံကရဲယူနီဖောင်းတွေချုပ်တဲ့ Anjian KI နဲ့ကကုမ္ပဏီတစ်ခုအပါအဝင်အခုမှစတင်တည်ထောင်တဲ့ကုမ္ပဏီတွေနဲ့အစိုးရကုမ္ပဏီတွေအထိဒါဇင်နဲ့ချီတဲ့ကုမ္ပဏီတွေကဒီစစ်တမ်းကောက်ယူတဲ့စနစ်ထဲမှာပါလာနေကြပြီဖြစ်ပါတယ်။တကယ်တော့တီထွင်ကြံစည်မှုဆိုတဲ့အထက်မှာလည်းအစ်စ်အမျိုးမျိုးကွာခြားမှုတွေရှိနေပြီးနိုင်ငံတကာနိုင်ငံအနေနဲ့အထိုင်အလျောက်တိုးတက်မှုရှိပြီးရှစ်ဆက်မတိုးနိုင်တော့ဘဲတိုးတက်မှုအရှိန်ဟောင်းဟာတနည်းအားမှာပဲရပ်နေတဲ့အလဲအလတ်ဝင်ငွေရှိမှုဆိုတဲ့ရပ်တန့်နေမှုမျိုးမဖြစ်အောင်လဲဒီစစ်တမ်းကအထောက်အကူပြုနိုင်ပါတယ်။ဗီယက်နမ်နိုင်ငံဟာစီးပွားရေးဖွံ့ဖြိုးတိုးတက်တဲ့ဆိုပြီးနာမည်ကောင်းရှိတဲ့တိုင်းပြည်တစ်ခုဖြစ်ပါတယ်။2012ခုနှစ်မှာနောက်ဆုံးကောက်ယူခဲ့တဲ့စစ်တမ်းတွေအရလဲလူဦးရေ88တန်းကျော်ရှိတဲ့ဗီယက်နမ်နိုင်ငံရဲ့ပြည်တွင်းအသက်တင်ကုန်ထုတ်လုပ်မှုဟာ2005ခုနှစ်မှာအမေရိကန်ဒေါ်လာ1049ရှိခဲ့ရာက2011ခုနှစ်မှာ1543အထိရှိလာတယ်လို့ဆိုပါတယ်။ဒါပေမဲ့လွန်ခဲ့တဲ့10နှစ်ကနေ15နှစ်ကြာဖြစ်ပေါ်ခဲ့တဲ့အဲ့ဒီဖွံ့ဖြိုးမှုတွေဟာတဘာဝတည်ရစာတာတွေရောင်းချမှုနဲ့နိုင်ငံခြားတရရဲ့ယင်းနှိမ့်နှံ့မှုတွေကြောင့်သာဖြစ်ပါတယ်။အခုအချိန်ဟာအဲ့ဒီလိုဖွံ့ဖြိုးမှုတွေအပေါ်အခြေခံနေရာကနေတခြားနည်းလမ်းတွေအသုံးပြုပြီးဖွံ့ဖြိုးတိုးတက်အောင်လုပ်တဲ့အချိန်ဖြစ်ကြောင်းကမ္ဘာ့ဘဏ်ကပညာရေးဆိုင်ရာအစ်စ်မြင့်စီးပွားရေးပညာရှင်ဆူဟပရန်ဒန်ကာကပြောပါတယ
် Vietnam has reached a stage where you need to have
ဒီနိုင်ငံအနေနဲ့တွင်းကြကြလေးလာပြီးဘဒုကွဲပြားတဲ့ကုန်ပစ္စည်းတွေထုတ်လုပ်နိုင်တဲ့အဆင့်ကိုရောက်နေပြီဗျတီထွင်ကြံစားမှုတွေရှိလာရင်ကုန်ထုတ်လုပ်မှုတိုးတက်လာမယ်လေအမျိုးမတူညီတဲ့ကုန်ပစ္စည်းတွေထုတ်လုပ်တာတွေကသာရေရှည်ဖွံ့ဖြိုးတိုးတက်မှုကိုအထောက်အကူပြုစေမှာပါ
ကယ်လီဖိုးနီးယားပြည်နယ်မှာရှိတဲ့ Silicon Valley ကနေနည်းပညာသစ်တွေထွက်ပေါ်လာအောင်ဥဆောင်လုပ်ကံပြသခဲ့တဲ့တာကရှိထားတဲ့အတိုင်းကမ္ဘာတဝန်းထွက်ပေါ်ခဲ့တဲ့တီထွင်ကြံစည်မှုအသစ်တွေကိုကုမ္ပဏီသစ်တွေကစတင်ခဲ့ကြတာပါ တထွင်ကြံစမှုဟာစီးပွားရေးလုပ်ငန်းအလုံးအတွက်လိုအပ်တာဖြစ်ပြီးဘီယန်နယ်လိုနိုင်ငံမျိုးအတွက်တော့အစိုးရပိုင်းစီးပွားရေးလုပ်ငန်းတွေပါပါဝင်တယ်လို့ဆူဟတ်ပရာဒန်ကာကပြောပါတယ
် I don't think that you can say that X cannot innovate I think
ဒီဟာကတော့တထွင်ကြံစမှုမလို့ဘူးဟိုဟာကတော့မလို့ဘူးဆိုပြီးတော့ပြောလို့မရဘူးလို့ကျွန်တော်ထင်ပါတယ်တကယ်တော့ခက်ခဲရှုပ်ထွေးလာတဲ့ခေတ်ပေါ်စီးပွားရေးရည်စည်းကြောင်းအရကုမ္ပဏီတွေအားလုံးကတထွင်ကြံစမှုတွေလှုပ်ဆောင်နေကြဖို့လိုပါတယ်
I2 matrix စတန်ကောက်ယူမှုထဲမှာပါဝင်လက်ချင်းအဖြစ်သူ့အနေနဲ့စီးပွားရေးလုပ်ငန်းလုပ်ကိုင်တဲ့နေရာမှာပိုပြီးဂယူဆိုင်လာတယ်လို့လေသန်ထရုတ်ကပြောပါတယ်တခြားစီးပွားရေးလုပ်ငန်းအများစုဟာလည်းအဲ့ဒီလိုပဲသဘောထားလာကြနိုင်တယ်လို့သူတို့အနေနဲ့မျှော်လင့်ကြောင်းစတန်ကောက်ယူခဲ့တဲ့ I2 matrix ကုမ္ပဏီကပြောပါတယ်1986ခုနှစ်ကစလို့ drive wire လို့ခေါ်တဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေကိုဗီယက်နမ်နိုင်ငံမှာစတင်ဆောင်ရွက်ခဲ့တာဖြစ်ပါတယ်အဲ့ဒီမတိုင်ခင်ကဗဟိုဦးစီးချုပ်ကံမှုစနစ်နဲ့ကျင့်သုံးနေကြရာကဆိုရှယ်လစ်ဝါဒအပေါ်အခြေခံတဲ့စီးပွားရေးစနစ်ကို၅နှစ်စီမံကိန်းအဖြစ်နဲ့အကောင့်ထဲပေါ်လာခဲ့တာပါ။အဲ့ဒီစီးပွားရေးပြည်ပြင်ပြောင်းလဲမှုရဲ့ရလအဖြစ်နဲ့တိုင်းပြည်စီးပွားရေးဟာလည်းအချိန်အုံနဲ့တိုးတက်လာခဲ့ပြီးအခုဆိုရင်ဗီယက်နမ်နိုင်ငံဟာကမ္ဘာစီးပွားရေးနယ်ပယ်မှာအတိမတ်ပြုခံရတဲ့တိုင်းပြည်တစ်ခုဖြစ်လာနေပါပြီ။ဗီယက်နမ်နိုင်ငံကစီးပွားရေးလုပ်ငန်းအလုံးကြီးပါဟာအသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေသာဖြစ်ပါတယ်။1986ခုနှစ်မှာစီးပွားရေးပြည်ပြင်တော်လဲမှုတွေစတင်အကောင့်ထဲမှာပေါ်ခင်အထိစိုက်ပျိုးရေးအပေါ်အခြေခံတဲ့စီးပွားရေးစနစ်ဆိုပေမဲ့အဲ့ဒီနောက်ပိုင်းမှာတော့စီးပွားဖွံ့ဖြိုးမှုအမြန်ဆုံးတိုင်းပြည်တစ်ခုဖြစ်လာခဲ့တာမှာ1990နဲ့98ခုနှစ်အကြားနှစ်စဉ်800ခန့်နှုန်းတိုးတက်မှုရှိခဲ့ပြီး1998နဲ့2003ခုနှစ်အကြားမှာ9.3%ခန့်နှုန်းကနေ6.2%ခန့်နှုန်းအကြားရှိခဲ့ပါတယ်အမေရိကန်နိုင်ငံအခြေစိုက်ကမ္ဘာကျော်ရင်းနှီးမြှုပ်နှံမှုကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Goldman Sachs ရဲ့ခန့်မှန်းချက်အရကတော့ဗီယက်နမ်နိုင်ငံဟာ2020ခုနှစ်မှာပြည်တွင်းအသက်တင်ကုန်ထုတ်လုပ်မှု4358ဒေါ်လာအထိရှိလာပြီး35နိုင်ငံမြောက်ကမ္ဘာစီးပွားရေးအားအကြီးဆုံးနိုင်ငံဖြစ်လာမယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ